ခဲ့ပါရှင်မြန်မာနိုင်ငံအောက်ပိုင်းဒေသနဲ့အေယာဝတီတိုင်းဒေသကြီးတွေမှာပြီးခဲ့တဲ့ဇွန်လ3ပိုင်းလောက်ကတည်းကမိုးတွေအဆက်မပြတ်ရွာသွန်းနေတာကြောင့်အခုဆိုရင်အေယာဝတီတိုင်းအတွင်းလေယာဉ်မြေအေကတော်တော်များများရေဖုံးလွှမ်းနေတယ်လို့မွန်ပြည်နယ်ကြိုက်ထူဘက်မှာလည်းရေကြီးတာကြောင့်ကားလမ်းတွေပိတ်နေပြီးရေပိတ်ဒုက္ခတဲ့စခန်းတွေဖွင့်ထားရတယ်လို့သိရပါတယ်အေယာဝတီတိုင်းဒေသကြီးဖျာပုံမြို့မှာဆိုရင်ရေကြီးတာကြောင့်လေအေကထောင်ကျော်နစ်မြုပ်နေတယ်လို့ဖျာပုံမြို့နယ်တပြေကံကျေးရွာအုပ်စုကလက်သမားဦးတန်းဝင်းက RFA ကိုပြောပါတယ်
။အရင်နှစ်တွေကတက်တယ်ဆိုမဲ့တော့တိတ်ကြီးမားမားတော့ဒီနှစ်မှာခိုးတော့ရတဲ့စားရဲမနေဦးရေတက်တယ်။ထောင်ပြေအိမ်ကတော့အကုန်မြုပ်ကုန်ပြီးရွာပေါ်မှာရှိတဲ့အိမ်ကတော့ကုန်းနေမြုပ်တယ်။လေတွေကတော့မြက်တော်နဲ့ရေပြောင်းမရှိတော့တယ်။တပြေကံကဒါအဲ့ဒါရေအေက1500ရှိတယ်။နောက်ကကြိုက်ကပါအေက3000လောက်ရှိမယ်။တုံဝါကြီးနဲ့ပင်ဘက်ကအေက1500လောက်ရှိမယ်။ရေဖွင့်နေပြီအကုန်လုံး။ရေသမားကြီးမှာအခုတော့ထက်ကျဲဖို့ဘယ်လိုလုပ်အမှန်တော့မသိသေးဘူး။ကြီးတဲ့စဘာကတော့ကိုယ်မီကျဲလို့
။အေယာဝတီတိုင်းဒေသကြီးတာပေါင်းမြို့နယ်မှာလည်းငဝင်မြေရေကြီးနေတာဟာတပတ်လောက်ရှိနေပြီဖြစ်ပြီးလေယာဉ်တွေနှိမ့်မြုပ်နေတာအပြင်မြေကဘာပြိုကျတာတွေဖြစ်ပေါ်နေတဲ့အတွက်မြို့နယ်ဆယ်မြောင်းဦးစီးဌာနကလိုက်လံကူညီပေးနေတယ်လို့ဒေသခံဦးတန်းထွန်းဝင်းက RFA ကိုပြောပါတယ်။
ကဘောင်းကနေမှာငဝင်းကြီးတက်ပြီဆိုရင်အခုလိုကာလာဆိုရင်ပို့ပြီးရေတွေပုံများတာပဲ။များတာလည်းအပါတပတ်တော့ရှိပြီးတော့တက်နေတာ။ဆက်ပြီးတော့တက်ဖို့ပဲရှိတယ်။အခုကလေရေရောလည်းပြင်ညာလာတယ်။အဲဒီမြေဆက်တက်ဖို့ကိစ္စကိုလေ။အဲစပားကင်းတွေတော့မြုပ်ကုန်ပြီ။မြေကဲမပြိုလာတယ်လို့အခုကလမ်းကြောင်းလေးတွေနည်းနည်းပြန်လုပ်ပေးတာလေးတွေတော့လည်းရှိတယ်။သံောက်တနာလေးကတာတွေကိုနည်းနည်းပြန်လုပ်ပေးတာလေ။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ဒီတမြို့နယ်လုံးမှာရေကြီးနေတာကြောင့်ဖုန်ကြီးကျောင်းတွေမှာကယ်ဆယ်ရေးစခန်းတွေဖွင့်ထားရပြီးစာတင်ကျောင်းတွေလည်းပိတ်ထားရပါတယ်။အခုဆိုရင်ထိုင်းမြန်မာချစ်ကြည်ရေးတရားအဆင့်မှာရေတွေမြုပ်နေတာကြောင့်ခီးသွောလာမှုတွေမရှိတော့ဘူးလို့မြောက်ဒီဒေသခံဦးစိန်ဘိုးကပြောပြပါတယ
်။မြောက်ဒီမှာရေကြီးတာကတော့1994တခါကြီးခဲ့ဘူးလေ။အဲ့ဒီနောက်ပိုင်းမှာကြီးတော့ကြီးတယ်ဒါလောက်မကြီးဘူး။အခုကတော့တအားကိုအဲ့ဒီကစံချိန်လိုပဲကြီးတာပေါ့နော်16နှစ်အတွင်းမှာဒါအကြီးဆုံးပါပဲ။အခုဆိုလို့ရှိရင်ကျွန်တော်တို့ထိုင်းမြန်မာချစ်ကြည်ရေးတရားအဆင့်ပေါ့ချက်ပွင့်အထွက်မှာကိုကလမ်းမပေါ်မှာဒီလေပင်လောက်ရှိနေဘယ်သူမှလည်းအသွားလာမရှိကြတော့ဘူးဟိုဘက်ကန်းကလာတဲ့လူတွေတော့နည်းနည်းပါးပါးရှိတယ်ပေါ့နော်သူတို့ရောတော့ဆက်လီတွေနဲ့လမ်းမပေါ်သွားနေကြရတယ
်မွန်ပြည်နယ်ကြိုက်ထုံမြို့နယ်ဘီလင်းမြို့မှာဘီလင်းချောင်းရဲ့ကြီးနေတာကြောင့်အခုဆိုရင်ဘီလင်းမြို့ပေါ်မှာကုညီကယ်ဆယ်ရေးစခန်း18ခုဖွင့်ထားရပြီးရေဘေးဒုက္ခတွေ1000ကျော်ရှိတယ်လို့သိရပါတယ်ရေဘေးဒုက္ခတွေကိုဘီလင်းမြို့ဒေသခံတွေမြို့နယ်အာဏာပိုင်တွေနဲ့ NLD အဖွဲ့တွေစုပေါင်းပြီးကုညီဆောင်ရွက်ပေးနေတယ်လို့ဘီလင်းမြို့ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးမောင်မောင်က RFA ကိုပြောပါတယ်
။ဒီနေ့မှာတော့နှစ်တိုင်းရေကြီးနေကြပါတော့။ဒီနေ့ကတော့ထူးခြားဒီ29ရက်မနေ့မှာမိုးက3ရက်ဆက်ရတော့အရေးကစိုးရိမ်မနေ့တက်လာတယ်။ဒါတော့အခုဆိုရင်မြို့ပေါ်မှာဒီရေပီးကဲစဲစကားပေါ်မှာအားလုံးဆက်စစ်ဥဖွင့်ပြီးတော့အားလုံးပေါင်းဆိုရင်1,090ကျော်လောက်ရှိတယ်ပေါ့နော်။ပထမတနေ့မှာတော့အထွေးလုပ်တွေကိုရပ်ကွက်တွေအစီအမံဝေလိုက်တယ်။ညနေပိုင်းကျတော့မြို့နယ်ဒီပီးကဲစဲကြီးကြရေးသွားတယ်ဆိုတော့ YouTube 3ခုနဲ့ခောက်ကြောက်နေတယ်။ဒီမနေ့တော့ကရက်ွက်တရားနေရောစင်ညာရှင်တွေရောသူတွေဓမ္မလုပ်လူတွေရတယ်။ဒီညနေကျတော့အခုကဓမ္မလုပ်ထားချက်တော့နော်။အဲ့တော့အချို့ဒီပါတီဖွဲ့စည်းကြလဲသူတို့ရဲ့သူတို့ကိုရတယ်။ဒီလေးကိစ္စကိုကရုံတော့ညနေရှိမှဖွဲ့တာ
။လာမဩဂုတ်လ3ပိုင်းလောက်အထိမိုးဆက်တက်ရွာသွန်းနိုင်ပြီးဒီလိုမြေရည်ကြီးတာတွေဆက်လက်ဖြစ်ပေါ်နေအောင်မယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွန်ကခန့်မှန်းပြောဆိုထားပါတယ်ရှင်။